ဆုံးဖြောက်ထားကြည့်နေတာတော့အခုမြန်မာနိုင်ငံမှာတိုင်းပြည်ကလည်းနည်းနည်းအပြောင်းလဲဖြစ်လာတယ်နောက်21ရာစုမှာလူစုရဲ့နေမှုထိုင်မှုတွေလည်းပြောင်းလဲလာတယ်ထင်ပါရဲ့ဖျားအထူးသဖြင့်လူငယ်စုကြားမှာဖျားဗုဒ္ဓသာသနာရဲ့မူရင်းအနှစ်သာရကတော့ဗုဒ္ဓရဲ့အသီးပါတို့ပါတို့ကဒီတိုင်းပဲရှိမှာပေါ့ဖျားဒါပေမဲ့ဗုဒ္ဓသာသနာကိုမြန်မာလူအဖွဲ့အစည်းကယဉ်ကျေးမှုတရားအနေနဲ့မြန်မာလူအဖွဲ့အစည်းမှာရှင်းတန်းနေတယ်ဆိုရင်မှားမှမဟုတ်ပါဘူးဖျားအဲ့တော့ပြောင်းလဲလာတဲ့ခင်းတဲ့အညီမြန်မာနိုင်ငံမှာရှိလာခဲ့တဲ့ဗုဒ္ဓသာသနာဘယ်လိုများလိုက်လျောညီတွေ့ပြောင်းလဲလာတယ်လို့သုံးသပ်မိပါလဲဖျား
ဗုဒ္ဓအဆုံးအမတော့မပြောင်းလဲဘူးပေါ့ဒါပေမဲ့ဒီဗုဒ္ဓအဆုံးအမကိုခေလူငယ်တွေနားလည်လွယ်အောင်ရေးသားပေးရမယ်ဟောပြောပေးရမယ်အဲ့လိုဆိုလို့ရှိရင်တော့လူငယ်တွေကလည်းဗုဒ္ဓအဆုံးအမကိုသိပြီးတော့လိုက်နိုင်ကျင့်သုံးနိုင်မှာပေါ့ကျင့်ရတဲ့ကျင့်စဉ်တွေနေရာတော့အတူတူပါပဲအဲ့တော့တကယ်လက်တွေ့ဘဝတွေမှာဖခင်ရဲ့အဆုံးအမတွေကိုလိုက်နိုင်ကျင့်သုံးလို့ရအောင်ဘာသာရေးခေါင်းဆောင်တွေကပြောပြီးရေးပေးဖို့လိုအပ်တာပေါ့
ဆိုဆရာတော်ဖျားအနေနဲ့စာအုပ်တွေမြောင်များရေးနေတာတွေ့ရပါတယ်ဆရာတော်ကြီးတွေရေးခဲ့တဲ့စာအုပ်တွေကသိပြီးတော့ဖတ်ရခက်ပါတယ်မနေ့စနေ့ဖတ်ရတဲ့စာအုပ်သူကြီးတွေအဲမိုးဟုတ်ဆရာတော်ဖျားတို့ရှင်စင်နာပြီးဝန်သားတို့ရဲ့စာအုပ်ကြီးတွေဟာကျန်းလေးတယ်လို့ပြောမှာပေါ့ဗျာဆိုဆရာတော်ဖျားတို့ရေးတဲ့စာအုပ်တွေကပေါ်ပေါ်ပါပါဖြစ်တယ်ဆိုလူငယ်ရဲ့တွန့်ပြန်မှုသဘောထားတွေကဆရာတော်ပြန်ကြားပါလားဖျားသူတို့ဘယ်လိုသဘောထား
လဲကြားပါတယ်တခါကြီးဦးစင်းရေးလိုက်တဲ့စာအုပ်ကိုဖတ်ပြီးတော့စာကြောင်းလေးတစ်ကြောင်းကြောင်းစာပန်လေးတစ်ပိုက်ကြောင်းစကလုံးလေးတစ်လုံးကြောင်းအတော့နှုံးလေးတစ်ခုကြောင့်သူတို့ရဲ့စိတ်ထဲနဲ့ဘဝတွေပြောင်းလဲသွားတဲ့ဆွဲအကြောင်းအများကြီးလာကြွကြပါတယ်။အဲ့တော့ဥစဉ်ရေးတဲ့အကြောင်းအရာလည်းအကြောင်းအရာစုံတဲ့အတွက်ကြောင့်မလို့ခံစားချက်နဲ့မတိုက်ဆိုင်တဲ့လူတွေအတွက်တော့တချို့အကြောင်းအရာတွေဟာဟိုသူတို့တော့ဘာမှမထူးသလိုပဲပေါ့မထူးရုံအပြင်ဥစဉ်အားလည်းပဲတကယ်လက်တွေ့ဘဝထဲမှာရှိနေတဲ့စကလုံးလေးနဲ့ရေးထားတဲ့အခါမှာတချို့ကလည်းပေါ့ပြက်တယ်လို့ကလက်တယ်လို့ဝေဖန်တာမျိုးလည်းရှိတာပေါ့ဥစဉ်ရေးတဲ့ဆရာတော်တို့ဆိုရင်လမ်းခွဲတာဝန်နေစရာလားဆရာတော်လေးရှိတယ်။အဲ့ဒါဆိုရင်အကြောင်းတစ်ခုခုကြောင့်လမ်းခွဲခြင်းတစ်ခုခုနဲ့ကြုံဆုံနေရတဲ့လူတယောက်အတွက်တော့ခေါင်းစဉ်လေးကြားလိုက်ရတာနဲ့ကိုစိတ်ထဲမှာအီးချမ်းသွားတာပေါ့အဲ့လိုအီးချမ်းသွားတဲ့ဆိုတဲ့အကြောင်းလေးနဲ့လာပြောကြတာရှိပါတယ်အဲ့တော့သိစိတ်ဖတ်ကြည့်လိုက်တဲ့အခါမှာလည်းပဲဒီလမ်းခွဲရခြင်းတွေပေါ်မှာဘယ်လိုစိတ်ထားရမလဲဘယ်လိုနှလုံးသွင်းရမလဲဘယ်လိုကျင့်သုံးရမလဲဆိုတာကိုသိသွားတဲ့အတွက်ကြောင့်မလို့သူတို့ရဲ့စိတ်ထဲနဲ့သူတို့ရဲ့ဘဝကြီးအများကြီးပြောင်းလဲသွားပါတယ်ဗုဒ္ဓဆုံးမဆိုတာလည်းဝိပဿနာတစ်ခုတည်းမဟုတ်ဘူးလေဗုဒ္ဓဘာသာရဲ့ဘာသာတရားဆိုတာအမှန်တရားပဲပေါ့အဲ့တော့ဗုဒ္ဓဘာသာရဲ့ဘာသာရေးဆိုတာဟာနိုင်ငံရေးစီးပွားရေးလူမှုရေးပညာရေးကျန်းမာရေးနောက်ဆုံးအခြေရေးအင်အားရေးအရေးရာအလုံးနဲ့သက်ဆိုင်တာပေါ့အရေးရာအလုံးနဲ့သက်ဆိုင်တဲ့အတွက်ဦးစီးရေးတဲ့ကျောင်းရယ်မှာလည်းတချို့ကျောင်းရယ်ဆိုရင်အချက်နဲ့ပတ်သက်တာလေးလည်းပါတယ်ဥပမာဆိုတော့စာအုပ်ကောင်းစည်တစ်ခုဆိုရင်အချက်ခံခေပေးမယ်အနှစ်ကြံစီရမယ်ပေါ့ပြီးတော့ဝိပဿနာနဲ့ပတ်သက်တဲ့စာအုပ်လေးရေးပေးထားတဲ့အတွက်တချို့ဆိုလို့ရှိရင်တရားစခန်းသွားမယ်ဆိုရင်ဝိပဿနာနဲ့ပတ်သက်တဲ့ဦးစီးစာအုပ်လေးရေးပြီးယူသွားတာပေါ့နော်တရားအထုံရင်းနဲ့ဒီစာအုပ်လေးဖတ်ပြီးတော့အထုံတဲ့အတွက်ကိုယ်လိုအပ်ချက်လေးတွေဖြည်းဖြည်းပြီးအထုံနိုင်သွားတဲ့အတွက်ဝိပဿနာအလုံးမှာလည်းထူးထူးခြားခြားကောင်းကျိုးတွေရသွားကြတာပေါ့ဦးစီးရဲ့စာအုပ်တွေကိုဖတ်ရှုပြီးတော့ကောင်းကျိုးရကြတဲ့ဆိုတဲ့အကြောင်းတွေကိုပြောကြတဲ့တုံ့ပြန်မှုတွေတော့အများကြီးရပါတယ်တကယ်ကြီ
းတင်ပါအခုပြောင်းလဲလာတဲ့ဒုနေမှုဘဝထဲမှာဒီပက္ခသနာတွေဂုံတွေလည်းပို့ပြီးတော့များလာတယ်ရှင်ပါလေခင်ဗျာအဲ့ဒီဂုံပက္ခသနာတွေလောကီကိစ္စတွေပေါ့လေဗုဒ္ဓအဆုံးအမနဲ့သိမဆက်ဆိုင်မှုလို့တပြေတော့ထင်ပါတယ်အဲ့ဒီကိစ္စတွေကဘယ်လိုဆောင်ရွက်ပါလဲခင်ဗျာအဲ့ဒါတွေကိုဆရာတော်ပြောမကြုံရဘူးလား
ဟောဒီဘာသာရေးနဲ့ပတ်သက်တဲ့ဒီပက္ခသနာကိစ္စတွေမေးတယ်
ဟုတ်ပါဘာသာရေးထဲမှာပက္ခသနာဟိုဥစားပြီးပြောလောက်လာတဲ့ကိစ္စတွေတကယ်အနှစ်သာရပိုင်းမဟုတ်ဖဲနဲ့ပေါ့
ဒါတော့ဘာသာရေးအဆုံးအမရဲ့အနှစ်သာရကိုနားမလည်ကြလို့သဘောမပေါက်ကြလို့ဖြစ်မှာပေါ့နော်။ဥပမာဒါနဆိုလို့ရှိရင်ကိုပဲဒါနရဲ့တကယ်အနှစ်သာရကတော့တစ်ဖက်သားရဲ့လိုအပ်ချက်ကိုဖြည့်ဆည်းပေးတဲ့အလုပ်ပဲပေါ့။တချို့ကလိုအပ်တစ်ဖက်သားမှာလိုအပ်ချက်တွေရှိနေတယ်ဆင်းရဲဒုက္ခတွေရောက်နေရတယ်ဆိုတာသိတယ်။သိရတဲ့အဲ့ဒီလိုအပ်ချက်ကိုဖြည့်ဆည်းမပေးဘဲနဲ့ထင်ပေါ်ကျော်ကြားဖို့ဒီအများရဲ့ချီးမွမ်းခံမှုတွေပဲဥတည်ပြီးလုပ်ကြတာမျိုးလည်းရှိတာပေါ့နော်။ဥပမာဖရဲတဲ့ကြောင့်ဆောက်တဲ့အလုပ်ဆိုတာလည်းကောင်းတဲ့အလုပ်ပတ်တော့ကောင်းတဲ့အလုပ်ပါပဲ။ဒါပေမဲ့အဲ့ဒီလိုမျိုးအဆောင်ရောင်သဘောမျိုးအခမ်းအနားသဘောမျိုးဖြစ်နေတဲ့ဘာသာရေးကိစ္စတွေမှာတော့ပါဝင်ဆောင်ရွက်နေပြီးတော့ဒီဘာသာရေးရဲ့တကယ့်အနှစ်သာရစိတ်သက်ပြုစုမှုအဓိကပဲပေါ့နော်။ဘုရားဆုံးမလုံရင်နှစ်ချုပ်ကမကောင်းမှုရှာကောင်းမှုဆောင်ပြုအောင်စိတ်ကိုထားလို့ဆိုထားတာဟုတ်ကုသိုလ်ကိစ္စအလုံးနဲ့မတက်ထားတဲ့အလုပ်တွေခန္ဓာကြီးရတဲ့လုပ်တွေကိုလုပ်နေပေမဲ့နောက်ဆုံးပေါ့နော်တကယ်အနှစ်သာရဖြစ်တဲ့ဝိပဿနာလုပ်ကိုလုပ်တဲ့ပထမတစ်ချို့ဆိုရင်တနည်းအား၄-၅နာရီတရားထိုင်နေတဲ့ကြောင့်ဘာသာရေးကန့်ရှင်းပါလေဆိုပြီးတော့ပြောကြတာရှိတယ်၄-၆နာရီတရားတော့ထိုင်နေပါရဲ့ဒါပေမဲ့လို့ကိုယ်ကြောင့်တစ်ဖက်သားစီစဉ်ရမယ့်လုပ်တွေကိုယ်ကြောင့်တစ်ဖက်သားဆူယူဖြစ်မဲ့လုပ်တွေကြည်ကြပြန်ပြောလိုက်ရင်ကိုယ်ကြောင့်တိုင်းပြည်ပြည်သားဆင်းရဲဒုက္ခရောက်မဲ့လူတွေကိုကြောင့်တိုင်းပြည်မဖွံ့ဖြိုးမတူးတက်မဲ့လူတွေကိုကြတော့လုံနေတယ်ဆိုရင်တော့ဘာသာတရားကန့်ရှင်းတယ်လို့ပြောလို့မရပါဘူး
တချို့နိုင်ငံရေးသမားတွေနိုင်ငံရေးအင်အားစုတွေကဘာသာတရားကိုအဆုံးချပြီးတော့သူတို့မဲနိုင်ကိုကြိုးစားနေရဆိုပြီးတော့ပြောဆိုသုံးသပ်ချက်တွေအများကြီးကြားနေရပါဗျာ။အဲ့ဒီကိစ္စတွေကိုတော့သံဃာတို့အနေနဲ့ဘယ်လိုဆောင်ရွက်နိုင်မယ်ထင်ပါလဲ။ဆောင်ရွက်ဆောင်ရွက်နိုင်ကြရပါလားခင်ဗျာ။
ဆောင်ရွက်နိုင်အောင်ကြိုးစားကြရမှာပေါ့နော်ဒီဘာသာရေးအလုပ်ကိုနိုင်ငံရေးရဲ့အသုံးချစရာမဖြစ်အောင်လက်ကမ်းတော့မဖြစ်အောင်ရှောင်ကျဉ်နိုင်ရမှာပေါ့အဲ့တော့ဘာသာရေးဆိုတာတော့အရေးအားလုံးနဲ့သက်ဆိုင်တဲ့အတွက်ဟိုအသုံးချတဲ့လူပြောလို့မရပါဘူးလို့ ဒီဆက်ဆက်မှုတော့ရှိပါတယ်ဟိုဘယ်လိုဆက်ဆက်တယ်လဲဆိုတော့ဒီနိုင်ငံကြီးနေပြည်မှာကျင်းလည်နေကြတဲ့ပုဂ္ဂိုလ်တွေကိုဒီနိုင်ငံကြီးလောက်ကိုမှန်မှန်ကန်ကန်တရားမျှတတဲ့လုပ်ပါဆိုတဲ့အဆုံးအမပြောတော့ပေးရမှာပေါ့တရားမျှတတဲ့လူတွေလုံးဝရှောင်ကျင်မှာတရားမျှတတဲ့လူကိုလုပ်ပါတရားမျှတအောင်လုပ်ချင်တဲ့စိတ်ဓာတ်မျိုးမွေးမြူပါဆိုတဲ့တရားအဆုံးအမမျိုးတော့ပေးရမှာပါပဲအဲ့တော့မှန်မှန်ကန်လုပ်နေရတဲ့ရှိရင်မှန်မှန်ကန်ကန်လုပ်အောင်လမ်းညွှန်ပေးတဲ့လို့ဆုံးမဝါရပေးတဲ့လို့ကတော့ဆရာတော်တန်ခါတော်ကြီးဒီဘာသာရေးကောင်းဆောင်နေနဲ့လှုပ်တဲ့လှုပ်ထိုက်တဲ့အလုပ်ပါပဲ
အခုမြန်မာနိုင်ငံမှာလက်ကြောင်းလဲလာရဆိုတော့အစိုးရရဲ့စံဃာရီအပေါ်မှာသာသနာရေးအပေါ်မှာသဘောထားကိုဘယ်လိုသုံးသပ်လို့ပါလဲဆရာ
အဲဒါကတော့လူမျိုးမျိုးစိတ်ထူထူလိုပဲပြောရမှာပေါ့လေအဲကာယကံရှင်တွေစိတ်ထားတော့ဘယ်လိုလဲမသိဘူးအဲ့တော့တနည်းပြောရတော့ဒီဗုဒ္ဓရဲ့ဝါဒကလည်းဒီမိုကရေစီဝါဒပါပဲဒီလွတ်လပ်မှုကိုတံပိုးထားတာပဲဘယ်ဝိသတိပဏဝိပဿနာလောအထုတ်တယ်ဆိုရင်တော့မှလက်ဆော်ယူဆိုင်ပိုင်ခွင့်ရှိတယ်ကိုဘယ်အရှုခံအာယုအဓိကပြန်ထိုင်ပြီးရှုမှတ်မလဲစသည်အဖြစ်ပေါ့နော်အဲ့တော့ဒါနာနဲ့ပတ်သက်လို့ရှိရင်လည်းလက်ဆော်ရဲ့ကိုယ်တိုင်ဟောတာပြီးတာကိုစိတ်ကြည်လင်တဲ့နေရာမှာပဲလှူပါဘယ်နေရာပဲလှူရမယ်ဘယ်နေရာလဲမလူသိမှုဆိုတာမျိုးမဟုတ်ကိုစိတ်ဆန္ဒရှိတဲ့အတိုင်းကိုရဲ့အရှုခံပုဂ္ဂိုလ်လက်ဆော်ယူဆိုင်ပိုင်ခွင့်ရှိတယ်နိုင်ငံကောင်းဆောင်လူအမိခံထားတဲ့ပုဂ္ဂိုလ်တွေကလည်းပဲဒီဗုဒ္ဓဘာသာကိုတကယ်ကန့်ဆိုင်နေပါဆရာတော်တန်ခါတော်တို့တကယ်ကြည်ညိုတယ်ဆိုရင်တော့ဗုဒ္ဓအဆုံးအမအတိုင်းကိုယ့်ရဲ့နိုင်ငံရေးလောက်ရတဲ့နိုင်ငံရေးစိတ်ဓာတ်တွေကိုအကောင်းဆုံးအကြောင်းကျိုးအမှားမှန်ဝေဖန်သုံးသပ်ပြီးတဲ့အပေါ်မှာဟိုကြည်ကြည်နက်နက်လက်ခံတယ်မလို့တော့ပေါ့ကိုယ့်ကိုအကောင်းပြောတဲ့သူတွေကိုဆိုရင်တော့အားပေးမယ်ထောက်ခံမယ်ကိုယ့်ကိုအကောင်းမပြောတဲ့သူအကောင်းမပြောဆိုရင်ကိုယ့်ဘာကမကောင်းလို့မကောင်းတဲ့အကြောင်းမှန်မှန်ကန်ကန်ဝေဖန်သုံးသပ်တဲ့သူတွေကြတော့ကိုယ့်ရင်သူတို့သဘောထားမယ်ဆိုရင်တော့ဟိုဘုန်းကြီးဖြစ်ပြီးနိုင်ငံလုပ်တယ်လို့သတ်မှတ်မယ်ဆိုရင်တော့လည်းပဲဒါကတော့ဘာသာတရားနဲ့ဆန့်ကျင်နေတယ်လို့ပြောအောင်ပေါ့
အခုမြန်မာနိုင်ငံမှာရွေးကောက်ပွဲပြုလုပ်ဖို့ဆီရောစီစဉ်နေပါတယ်ဒီရွေးကောက်ပွဲကာလကိုဘယ်လိုမှန်ကန်တဲ့သဘောထားမျိုးထားပြီးတော့ဖြတ်သန်းရမယ်လို့ရှင်းပြထင်ပါလဲဗျာ
အခု90အရေးကြီးဆုံးတော့နိုင်ငံသူနိုင်ငံသားအားလုံးတယောက်မကျန်မဲစင်းကြည့်ပြအောင်ကြည့်ပါလို့ပဲမှာကြချင်ပါတယ်ဒီမဲစင်းမှာအမှားရနေတဲ့တိတ်ကိုများလောင်းအကြည့်နေတယ်ဆိုတာသိရတဲ့အတွက်ကြောင့်ဒီကိုယ့်ရဲ့မဲပေးပံခွင့်မဆုံးရှုံးမှုအတွက်မဲစင်းကြည့်ပြအောင်ကြည့်ပါလို့ပြောချင်ပါတယ်ဒီလူတစုကောင်းယူဖို့ပဲဥစားပေးတဲ့သူတွေတိုင်းပြည်ကိုဥမဆောင်မဲနဲ့လူတုကောင်းယူဖို့ဥစားပေးတဲ့လူတွေတိုင်းပြည်ကိုဥဆောင်စေခြင်းနဲ့ဆိုရင်အခုလောဆယ်မဲစင်းကြည့်ပြအောင်ကြည့်ပါမဲပေးအမေဘွေးကောက်ပွဲရောက်တဲ့အချိန်မှလည်းပဲမဲပေးခွင့်ရှိသူတိုင်းမဲပေးပြအောင်ပေးပါလို့ပဲဥစဉ်နေနဲ့ပြောချင်ပါတယ်ဒီလိုပြောလိုက်တော့နိုင်ငံရေးစကားလို့ထင်မယ်ဘာသာရေးစကားဖြစ်အောင်ဘာသာရေးနယ်ပယ်ကစကလုံးပါမလက်ခံနိုင်မယ်ဆိုရင်တော့နိုင်ငံသားတွေအဖြစ်နေပြီးတော့မဲစင်းသွားမကြည့်ဘူးမဲမပေးဘူးဆိုရင်အဲ့ဒါအကုသိုလ်ပဲမဲစင်းသွားကြည့်တယ်မဲသွားပေးတယ်ဆိုရင်ကုသိုလ်ပါပဲလို့ပြောချင်ပါတယ
်မဲလိန်တဲ့လူတွေရဲ့အကုသိုလ်လည်းဘာသာရေးစကားနဲ့ပြောပါအောင
်မဲလိန်တဲ့သူမဲခိုးတဲ့သူကတော့အင်မတန်ကြီးကျယ်တဲ့အကုသိုလ်ကြီးဖြစ်တော့ပါလိမ့်မယ်လူတယောက်ကိုလိန်နေဆိုရင်တယောက်ပဲဆူချိုးဖြစ်တယ်ဆိုရင်တယောက်စာအကုသိုလ်ဆူချိုးကိုပဲခံစားပါမယ်လူပေါင်းတန်း90ကျော်ကိုလိန်နေဆိုရင်တော့ဒီမဲလိန်ခြင်းကြောင့်လူပေါင်းတန်း90ဆူချိုးတွေဖြစ်မှဖြစ်တဲ့အတွက်ကြောင့်မလို့ကိုယ့်ရဲ့လိန်တဲ့အကုသိုလ်ဟာလည်းပဲစားပေါင်းများစွာတော့ချင်းနေနေတော့အကုသိုလ်တွေဖြစ်ပါလိမ့်မယ်ကုသိုလ်အကုသိုလ်ဆိုတာဟာဟိုအများပြောနေကြသူ့တရားဘာညာဒီလိုမျိုးတာမန်ဟာမျိုးတွေမဟုတ်ပါဘူးနိုင်ငံရေးနယ်ပယ်မှာလည်းပဲမလုံသင့်မလုံထိုက်တဲ့အလုပ်တရားမမျှတတဲ့အလုပ်ကိုလုပ်ရင်အကုသိုလ်ပဲလုံသင့်လုံထိုက်တဲ့အလုပ်တရားမျှတတဲ့အလုပ်ကိုမှန်မှန်ကန်ကန်လုပ်ရင်ကုသိုလ်ပါပဲလို့ပြောချင်ပါတယ
်နောက်သံဃာအဖွဲ့အစည်းကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာသံဃာတော်တွေဟာကျေးလက်ပြည်သားစုကပေါက်ဖွက်လာကြတာဆိုတာသိရပါတယ
်
အခုတဖြည်းဖြည်းမျိုးပေါ်လူရင်းကများလာမယ်အဲ့ဒါခေတ်ပညာတတ်တွေဖြစ်လာတယ်အခုဆရာတော်ဖျားဆိုရင်ခေတ်ပညာတတ်မိသားစုကပေါက်ဖွက်လာတယ်ခေတ်ပညာတတ်တဲ့ကျောင်းပညာတွေထူထွန်ပြီးတော့သံဃာလောကထဲရောက်လာတယ်ဆိုတာအင်တာပါရမီထူးထူးပေါ့ဗျာဒါပေမဲ့အခုစိတ်ကိုမျှော်ကြည့်မယ်ဆိုရင်ဆရာတော်တို့လိုပုဂ္ဂိုလ်တွေခေတ်ပညာတတ်သံဃာကြီးကပေါ်ထွန်းလာမယ်လို့ထင်ပါလားသမျိုးကြကျေးလက်ကငငယ်ကခုနီးကျောင်းပညာရေးနဲ့ကြီးပြင်းလာပြီးတော့ကပီယာလေးကိုရင်ကနေပြီးတော့ဖြစ်လာတဲ့ယဟန်တွေပုံများလာမလားဘယ်လိုအကြောင်းလဲဖြစ်လာနိုင်တယ်လို့သုံးသပ်ပါလဲဗျာအ
ဲခုနောက်ပိုင်းတော့ဒါလည်းဘာသာရေးနဲ့နိုင်ငံရေးနဲ့ဆက်ဆက်နေရဆိုတာလို့ပေါ့နော်ဒီနိုင်ငံရေးစနစ်ရဲ့အာဏာမှုတွေကြောင့်ဒီကျိလက်တော်မှရှိတဲ့လူတွေကလည်းပဲတိုင်တစ်ပါးသွားပြီးတော့အလုပ်လုပ်ကြတယ်အဲအမှန်တရားနဲ့ပြောမယ်ဆိုတော့သူတို့ကနိုင်ငံမှာသွားကြုံခံရတဲ့သဘောမျိုးပေါ့လေအလုပ်ကြတဲ့သွားပြီးတော့ပြင်ပလုပ်ကြရတယ်အဲ့တော့နည်းနည်းလေးအရွယ်ရောက်လာတဲ့နဲ့တခြားတိုင်တစ်ပါးကိုရောက်သွားကြတာများတဲ့အတွက်ကြောင့်မလို့ဒီကျိလက်ဒေသတွေမှာတော့ကိုယ်ရင်ဦးစင်းဆိုတာအင်မတန်ရှားပါသွားပြီပေါ့ဘုရားဆုံးမမှာတက်ဝင်ပြီးတော့သာသနာ့ဘောင်ဝင်လာတဲ့ခေတ်ပညာတဲ့ပုဂ္ဂိုလ်တွေတော့ဒီခေတ်ပိုင်းမှာနည်းနည်းများလာတယ်လို့ပြောလို့ရပါတယ်အဲ့တော့နောက်တစ်ချိန်မှာလည်းပဲခုလိုဒီ login နဲ့ပဲမှာလည်းပဲအနည်းဆုံးအချင်းငယ်ပညာဆင်းလောက်ထိအောင်မြင်ပြီးတဲ့နောက်အချင်းငယ်ပညာဆင်းလောက်ထိလေ့လာပြီးတဲ့နောက်ပိုင်းကျမှသာသနာ့ဘောင်ဝင်လာတဲ့ပုဂ္ဂိုလ်တွေများမယ်ဆိုတော့ပိုကောင်းပါတယ်ဦးစင်းရဲ့သဘောအရဆိုတော့ဟိုခလေးကလေးကသာသနာ့ဘောင်ဝင်တာထက်အနည်းဆုံး10000လောက်ထိအောင်ခေ login နဲ့ပဲမှာလေ့လာပြီးတော့မှဗုဒ္ဓဆုံးမကိုလည်းတစ်ဖက်ကနေလေ့လာပြီးတော့မှအတိုင်းအတာတစ်ခုတည်းရင်းချက်ပြီးတဲ့အချိန်မှာသာသနာ့ဘောင်ဝင်တာကိုပို့တော်သဘောကျပါတယ်
ဒီနောက်ဆုံးဆောက်ထားကျင်တာကတော့အနာကဗုဒ္ဓသာသနာအပေါ်မှာဆရာတော်ဘုရားဘယ်လိုမြင်ပါလဲအဲ့တော့ဘုရားဟောတရားနဲ့တိုက်ညီတဲ့ဘက်ကိုပို့သွားမလားအဆောင်ယုံပက္ခသနာတွေဘက်ကိုမျောပါသွားထိုင်တဲ့အခြေအနေပုံများလားဗျာ
အဲ့လိုတော့ဦးဇင်းကလည်းရှင်းရှင်းမဟောတာတော့မပြောတတ်ဘူးဒါပေမဲ့လို့ဒီဗုဒ္ဓဘာသာပြန်ပွားရေးအတွက်ဆိုတာဗုဒ္ဓအဆုံးအမကိုတကယ်သိဖို့တကယ်ကျင့်ဖို့အဓိကပဲအဲ့တော့ဗုဒ္ဓဘာသာပြန်ပွားရေးကိုတကယ်လှုပ်ရှင်နေဆိုရင်ဗုဒ္ဓအဆုံးအမကိုသိတဲ့လူတွေများတစ်ထက်များလာအောင်စူးစမ်းဖို့အဓိကပဲအဲ့ဒီလိုဗုဒ္ဓဘာသာဟိုကာကွယ်ခြင်းတဲ့သဘောတိုးတက်ခြင်းတဲ့သဘောရှိတယ်ဆိုရင်လည်းပဲကိုယ်ကိုယ်တိုင်လည်းဗုဒ္ဓအဆုံးအမနဲ့ညီလိုက်နိုင်ခြင်းသမှုလို့တော့ပေါ့ဥပမာဗုဒ္ဓအဆုံးအမမေတ္တာတရားကိုတမှုထိတ်ထားတယ်အဲ့တော့ဗုဒ္ဓအဆုံးအမတကယ်ပြန်ပွားစီခြင်းနဲ့ဆိုရင်ကိုယ်ကိုယ်တိုင်လည်းမေတ္တာလန်လွှမ်းတဲ့စကားမျိုးပြောဖို့မေတ္တာသဘောတက်ရောက်တဲ့စကားလုံးအသုံးလေးပြောဖို့မေတ္တာစကားတွေပဲဖြန့်ဝေဖို့အရေးကြီးတာပေါ့ကိုကိုတိုင်ကဒီဒေါသတန်လွှမ်းတဲ့စကားတွေဒေါသတန်လွှမ်းတဲ့လေးတန်နေနဲ့ဒီဒေါသစကားတွေပြောနေမှဆိုရင်တော့ဗုဒ္ဓဆုံးမပေါ်မှာအထင်သေးလာမယ်အဲ့ဒါဆိုရင်ခေတ်လူငယ်တွေကိုယ်နိုင်ငံတွေမှာရှိတဲ့ဗုဒ္ဓဘာသာဝင်မြို့ခလာရဗုဒ္ဓဘာသာဝင်ပြည်ပြည်သားလူငယ်တွေတောင်းမှဗုဒ္ဓဆုံးမပေါ်မှာတန်မြတ်ရှိလာမယ်ဘာသာရေးကောင်းဆောင်တွေပေါ်မှာတန်မြတ်ရှိလာမယ်ပေါ့ဒါကြောင့်မလို့ဘာသာရေးတရားပြန့်ပွားမှုတကယ်လှုပ်ရှင်နေဆိုတဲ့ပုဂ္ဂိုလ်တွေဟာဗုဒ္ဓဆုံးမနဲ့ညီနူးနူးညံ့ညံ့တင်တင်မွေ့မွေ့ရင်းရင်းကြည်ကြည်ဟိုဉာဏ်ပညာပါပါပြောဆိုတတ်ဖို့စဉ်းစားတွေးခေါ်တတ်ဖို့ဖြန့်ဝေတတ်ဖို့အရေးကြီးတာပေါ့
ရှင်ပါဗျာလောက်ဆိုလောက်ရတဲ့ရှင်ပြအထူးကျေးဇူးတင်ပါတယ်ရှင်
ကောင်းပါဘူး